မြန်မာနိုင်ငံကဆိုးဝါးပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေတုံ့ပြန်ရေးယူရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SANCM ကမလ19ရက်နေ့ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။စစ်တပ်ပေါ်တာဝန်ခံစေမှုအပါအဝင် Federal Democracy နိုင်ငံတော်ထူထောင်ရေးမြန်မာလူထုရဲ့ကြိုးပမ်းအားထုတ်မှုတွေကိုတိတိယယောက်ကူညီဖို့လိုနေကြောင်းလည်းထုတ်ပြန်ချက်မှာပါရှိပါတယ်။လက်ရှိဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးတွေအပြီးမှာကောင်စီအနေနဲ့မြမရေးဆုံးဖြတ်ချက်ချဖို့ရှိနေချိန်မှာပဲ SCCM ကအခုလိုတိုက်တွန်းနေတာပါ။အာဏာသိစစ်ကောင်စီဘက်ကတော့ SCCM အပါအဝင်နိုင်ငံတကာကထောက်ပြတဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေကိုချဲကားပြောဆိုမှုအဖြစ်အမြဲတုံ့ပြန်လေးရှိသလိုနိုင်ငံရေးရွေးချယ်တဲ့ဆွဆွဲမှုတွေဖြစ်ပြန်လည်ပြစ်တင်လေးရှိပါတယ်။SACM ကတော့လက်ရှိအချိန်ထိကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့အချိုးကျလိုက်လျောညှိထွေရှိတဲ့အရေးယူမှုတွေပြက်ကွက်နေစေပဲလို့လာမယ့်ဆုံးဖြတ်ချက်ထဲမှာမြမလူအခွင့်အရေးကိုပုံမိုထိတိယောက်နဲ့ကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုနေတာပါ။ဒါ့အပြင်ဆက်နသိမ့်မှုကိုစန့်ကျင်နေကြတဲ့အစုအဖွဲ့တွေကိုပို့ပြီးအသိမှတ်ပြုထိတွေ့ဆက်ဆံမှုနဲ့နိုင်ငံတကာကိုတိုက်တွန်းထားသလိုကုလသမဂ္ဂလူခွင့်ရေးကောင်စီမှလည်းမဖြစ်မနေလိုက်နာရမယ့်လက်နက်နဲ့လောင်စာဆီပိတ်ဆို့အရေးယူမှုချမှတ်ဖို့နဲ့မြန်မာနိုင်ငံအခြေအနေတစ်ခုလုံးကိုနိုင်ငံတကာယာစွေတရားရုံးကိုတင်စစ်ဆေးတရားစွဲဖို့တောင်းဆိုနိုင်ရေးအပါအဝင် SACM ကအကြံပြုချက်တစ်ခုကိုထုတ်ပြန်လာလည်းဖြစ်ပါတယ်များ